စစ်တပ်ကိုအတိဖြတ်မှုနဲ့ထောင်ဒဏ်ငွေဒဏ်ချခံလိုက်ရတဲ့ကချင်ငင်းငိမ့်လှုပ်ရှားသူ၃ဦးအမှုမှာသူတို့မှာအပြစ်မရှိတဲ့အတွက်တရားဥပဒေလမ်းကြောင်းအတိုင်းဆက်အယူခံဝင်သွားမယ်လို့အကျိုးဆောင်ရှေ့နေကပြောပါတယ်။မြစ်ကြီးနားကျင်းတောင်မှာအကျဉ်းချခံထားရတဲ့ကချင်ခေါင်းဆောင်၃ဦးကိုမနေ့ပြန်တွေ့ဆုံမှုရှိပြီးသူတို့လွတ်မြောက်ရေးအစွမ်းကုန်စ조사သွားမှာဖြစ်တယ်လို့ကချင်လူငယ်ငင်းငိမ့်လှုပ်ရှားသူတွေကလည်းပြောပါတယ်။အသေးစိတ်ကိုမဆုမုံကပြောပြပေးပါအောင်ရှင်။
ပြည်တွင်းစစ်ရက်တက်ရေးနဲ့စစ်ဘေးတင့်ပြည်သူတွေလွတ်မြောက်ရေးကချင်ပြည်နယ်မြစ်ကြီးနားမြို့မနောခွင်းကနေတမျိုးလုံးလှည့်လည်ပြီးတော့ငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ကျန်းနဲ့ဒေါ်နန်ပူတို့ကိုတက်ကိုအတရေဖြတ်မှုပုံမှန်900ချိုးဖောက်မှုနဲ့ကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းကျပ်ချမှတ်လိုက်တာဖြစ်ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့မြစ်ကြီးနားအကျဉ်းထောင်မှာအကျဉ်းချခံထားရသူ၃ဦးအနက်ကိုလောင်းဆောင်နဲ့ကိုဇော်ချက်တို့ကိုတွားရောက်တွေ့ဆုံမှုရှိတယ်။သူတို့နှစ်ဦးရဲ့အကျိုးဆောင်ရှင်နေကြီးဦးမုံဆိုင်ထူကတော့သူတို့ရဲ့အမှုတွေတွေလွတ်မြောက်ရေးတရားဥပဒေလမ်းကြောင်းအတိုင်းအစဉ်အဆက်ဆက်အယူခံဝင်သွားဖို့စီစဉ်ထားတယ်လို့ VOA မြန်မာပိုင်းကအခုလိုပြောပါတယ်
။ထဲရုံကျွန်တော်အယူခံပြန်တက်ဖို့တရားခဏမှာအပြစ်မရှိဘူးဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့ဒီ new တွေနဲ့တင်ထုံးတွေကိုကျွန်တော်တို့ကိုကားပြီးမှတက်မှာပါကျွန်တော်ယုံကြည်ပါတယ်။ကိုလွန်းတောင်းနဲ့မနဲ့ပြန်မှအော်မတော့တွေ့ရမှာအဲ့တော့သူနဲ့တွေ့ပြီးတော့ကျွန်တော်တို့အထက်ရုံးကျွန်တော်အယူခံပြန်တက်ဖို့စကားရနဲ့ကျွန်တော်ဆွေးနွေးပြီးသားပါအဲ့အခုအယူခံပြန်တက်ဖို့ပြန်ဆွေးနွေးရအောင်ပေါ့
လောလောဆယ်မှာကျတို့ဗာဒီများပြင်ဆင်ထားတာရှိပါလဲရှင
်အမိန်ချရာနဲ့ပတ်သက်ပြီးမှတော့ကျွန်တော်တို့ဒီသူတို့တစုံတရာဝင်ချမယ်လို့တော့ကျွန်တော်ပြင်ဆင်ထားတယ်တို့မယ်လို့ကျွန်တော်တို့မတွေ့မိနိုင်တာပေါ့နော်ကျွန်တော်တရားရုံးလည်းယုံကြည်တာပေါ့အဲ့ဒါဒီတစ်တန်ဆွေးနွေးမှာထောင်ကန်ဒီချမှတ်လောက်အောင်တော့မဟုတ်တော့ဘူးလို့ထင်တာပဲတို့မလို့တရားရုံးကထောင်ဒဏ်ချမှတ်တော့ကျွန်တော်လည်းအံ့ဩရတာပေါ့အဲ့တော့ကျွန်တော်တို့ထောင်ဒဏ်ချမှတ်တယ်ဆိုတော့ကျွန်တော်တို့ဒီအဖြစ်မနေဒီကအယူခံတော့ကျွန်တော်ပြန်တက်ဖို့ရှိတော့ပေါ့
သူတို့ကိုအမိန့်ချမှတ်လိုက်ချိန်ကနေစလို့သူတို့သုံးဦးကိုအမြန်ဆုံးလွှတ်ပေးဖို့မြစ်ကြီးနားမိုင်းကြရင်စတဲ့ကချင်ပြည်နယ်တဝန်ဒေသအသီးသီးကထောင်ချီတဲ့ကချင်ပြည်သူတွေကစုဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲတွေကိုဥဆောင်ခဲ့တဲ့ဆိုပြီးတော့ရှေ့နေဆိုင်ခွန်အောင်မစွတ်ဆိုင်ထွေဓမ္မဆရာဥပရမိုင်တို့ကိုငိမ့်စုစီပုံမှန်စကားနဲ့တရားစွဲဆိုခဲ့တယ်လို့သူတို့လူမြောက်ရေးလူထုလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုလမဆန်အောင်နဲ့ဒေါ်လူဆန်တို့ကိုလည်းငိမ့်စုစီပုံမှန်20နဲ့မြကြီးနာမျိုးမျိုးနဲ့ရက်တက်ဖွဲ့မှုကထပ်မံတရားစွဲဆိုခဲ့ပါသေးတယ်။အခုလိုမျိုးငိမ့်ညမ်းစွာလှုပ်ရှားသူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတရားစွဲဆိုနေတဲ့အခြေအနေပေါ်မှာတော့ကချင်ငိမ့်ညမ်းရေးလှုပ်ရှားသူလည်းဖြစ်စစ်ဘေးသင့်ပြည်သူတွေလူမျိုးရေးကြိုးပမ်းခဲ့သူတူဖြစ်တဲ့ကချင်လူငယ်ကိုထွေအောင်ကတော့မတရားမှုတစ်ခုအဖြစ်အခုလိုရှုမြင်ပါတယ်
။ဒီကတော့ဒီအစိုးရဆိုတာကတော့ပြည်သူတွေကိုကပ်ပေးဖို့ပြည်သူတွေရဲ့လိုအပ်ချက်တွေပြည်သူတွေရဲ့လောက်ဆောင်နိုင်တဲ့အရာအားလုံးကိုသူကထောက်ပံ့ပေးဖို့နဲ့ကာကွယ်နိုင်တဲ့ဥပဒေကက်ကနေဘုံတော့မမဆောင်ရရမယ့်အနေအထားတွေမှာအတိတ်ကဆောင်ရမယ်လို့အဲ့လိုယုံကြည်ဒါပေမဲ့အခုချိန်နဲ့ကိုကြည့်လိုက်လို့ရှိရင်ရှင်းနေအစိုးရကရဲ့အတိုင်းအတာကလည်းဘာမှမြင်တွေ့မရဘူးပြီးတော့ဒီလိုမမငန်ကန်နဲ့လောက်ဆောင်နိုင်တဲ့အရာတွေပေါ်မှာမမရက်တည်ပေးဖို့အတွက်ဘာမှမရှိဘူးဆိုတာကျွန်တော်ကအဲကိုကွက်ကွင်းနေနေရပဲပြည်သူတွေရွေးကောက်ထားတဲ့အစိုးရဟုတ်တယ်ဆိုပြီးပြင်ညာထားတဲ့လူတွေအားလုံးပေါ်မှာအာဝန်ရှိတယ်ပြီးတော့တရားစီရင်ရေးမှာမန်တိုင်မှာရှေ့ခတ်တဲ့လူတွေအားလုံးမှာလည်းဒီလိုမတရားမှုထောင်ဒဏ်နဲ့ပေါ့နော်ဒီလိုချမှတ်တဲ့စီရင်တဲ့အပေါ်မှာဒီလိုလှုပ်ဆောင်တဲ့အရာတွေကိုလည်းကျွန်တော်အင်တာမကန့်ကွက်ရှုတ်ချပါပဲ
မိမိတို့ရဲ့ဒေတာတွေမှာစစ်မီးတွေငိမ့်သက်ရေးငိမ့်ရစွာတောင်းဆိုနေတဲ့ပြည်သူတွေအပေါ်မှာမတရားမှုတွေနဲ့ထောင်ချအပြစ်ပေးနေတာကိုအမြန်ဆုံးရပ်တန့်အောင်တောင်းဆိုလိုပါတယ်လို့ကချင်လူငယ်ကိုထွေအောင်ကပြောပါတယ
်ဒီလိုမတရားမှုနဲ့စီရင်ချက်ဆုံးချက်ချပြီးတော့ထောင်ချတယ်ပြီးတော့ကျွန်တော်လက်နဲ့မကင်တဲ့ပြည်သူလူထုတွေကိုဒီလိုမျိုးဥပဒေပုံမှန်တက်ဆွဲပြီးတော့ဒီလိုလုပ်လိုက်တဲ့ဟာဆိုလို့ရှိရင်အင်တာမဟိုဒီမိုကရေစီရဲ့နိုင်ငံမှာအင်တာမနောက်ရှက်မှုတွေဒီမိုကရေစီဖြစ်ပေါ်ပြီးတော့ဆုံးကားဖို့ကအင်တာမနောက်ရှက်ဖြစ်စေတဲ့ဖြစ်စဉ်တွေဖြစ်နေပါလေဒါကြောင့်မို့အခုလိုမျိုးမတရားမှုနဲ့ထောင်ချတဲ့သူတွေအားလုံးကိုတို့မျိုးဖို့ကျွန်တော်တို့ရဲ့အစ်ကတောင်းဆိုချက်တစ်ခုဖြစ်ပါလေဆိုပြောချင်ပါလေ
ကချင်ငယ်ငယ်ရေးလှူရှားသူ၃ဦးကိုထောင်နဲ့ချမှတ်လိုက်တဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတော်တော်များများနဲ့ဥရောပသမဂ္ဂတို့ကပါစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့တိစောက်နေစေဒီမိုကရေစီစနစ်ကိုများစွာထိခိုက်စေတဲ့လုပ်ရဖြစ်တဲ့ဆိုတာကိုချက်ချင်းဆိုသလိုပဲသဘောထားကြေညာချက်အတိအကျထုတ်ပြန်ကြေညာခဲ့ကြပါတယ်ရှင်
။မဆုမုံဆက်သွယ်မေးမြန်းထားတာပါ